တမရတော်နယ်ထရရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မှုအသစ်ကြောင့်အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်နေတဲ့မြန်မာတိုင်းရင်းသားတွေအနေနဲ့မြန်မာနိုင်ငံမှာကြံခဲ့တဲ့သူတို့မိသားစုဝင်တွေကိုအပြေးခေါ်ယူခွင့်မရတော့မဲ့အခြေအနေအတွက်စိုးရိမ်နေကြပါတယ်။စက်ပြီးနားဆင်ပါရှင်။ဇန်နဝါရီလကတမရထရန်ပြထမ်းလိုက်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်တဲ့6နိုင်ငံထဲမှာမြန်မာထည့်သွင်းခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ရောက်မြန်မာတိုင်းရင်းသားတွေဘက်ကစိုးရိမ်မှုတွေရှိလာခဲ့ပါတယ်။အများစုဟာအရင်ကတည်းကမိသားစုဝင်တွေနဲ့နှစ်ပေါင်းအတော်ကြာဝေးကွာနေသူတွေဖြစ်ပြီးမိသားစုဝင်တွေခေါ်ယူရေးအစကတည်းကအခက်အခဲတွေရှိနေတဲ့ကြားကအခုလိုကန့်သတ်မှုကြောင့်ပိုပြီးခက်ခဲသွားမလားဆိုပြီးစိုးရိမ်နေကြတာပါ။ဖေဖော်ဝါရီလ10ရက်စနေနေ့ကအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မှမြန်မာတိုင်းရင်းသားအဖွဲ့အစည်းတွေစုဝေးပြီးတမရထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာကန့်တတ်မှုကြောင့်သူတို့ရင်ဆိုင်ရမယ့်အခက်အခဲတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဆွေးနွေးပွဲကိုစီစဉ်သူတဦးဖြစ်တဲ့အင်ဒီယားနာပြည်နယ်အခြေဆိုင် BBCI ရဲ့အမှုဆောင်ညွှန်ကြားရေးမှူးစလိုက်အလိုက်ဇာဆန်နီက VOE ကိုခုလိုပြောပါတယ
်သူတဖြစ်ဖြစ်တာမိသားစုတွေပေါ့လေသူတို့တန်သမီးတွေကိုခေါ်လို့ရတော့ဇင်းညောင်းလည်းခေါ်လို့ရတော့သူတို့အဖေညောင်းလည်းခေါ်လို့ရတော့ဒီ visitor တွေကိုခေါ်လို့ရတော့ပေါ့ဇာမက်ဒီကိုပြောရွှေပြီးတော့မှသူတို့ရဲ့နေထိုင်ခွင့်မရတော့ဘူးဆိုတဲ့သဘောတည်ရောက်သွားတယ
်လက်ရှိအင်ဒီယားနာပိုလစ်မှာဒုက္ခတဲ့အဖြစ်အခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားခန့်မှန်းကြီး3000ကျော်လောက်ရှိပြီးအမေရိကန်တဝန်စုစုပေါင်းလူဦးရေ3000ကျော်လောက်ရှိတယ်လို့ Slide Elizer ကဆိုပါတယ်။ဒါကြောင့်အမေရိကန်အစိုးရကပြည်ဝင်ခွင့်ဗီဇာကန့်တတ်ချက်ကြောင့်မြန်မာနိုင်ငံမှာကျန်ခဲ့တဲ့မိသားစုဝင်တွေကို Immigrant ရွှေ့ပြောင်းအခြေဆိုင်ဗီဇာနဲ့ခေါ်ယူရေးအတော်လေးထိခိုက်မဲ့သူအများအပြားရှိနေတယ်လို့လည်းသူကအခုလိုပြောပါတယ်။
အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီ survey ကျွန်တော်လုပ်နေရတာဖြစ်တယ်။တလအတွင်းတော့မှာဆိုလို့ရှိရင်ကျွန်တော်တို့ဒီဘယ်လောက်လောက်ရှိမလဲဆိုတာခက်မှချက်ကောင်းရရနိုင်တယ်လို့ကျွန်တော်တို့မြင်တယ်။ဒီ Indian police မှာကူက400-500လောက်လည်းဆိုရှိနေတယ်ကျွန်တော်ယူဆတယ်။အဲ့တော့ case အဲ့လိုအခြေတွဲကိုကျွန်တော်တို့ကြည့်တဲ့နေရာမှာတစ်ခုရှိတာပေါ့လေ။တစ်ခုက case by case ပေါ့။ဒီ case မှာတကူကဒီ case တကူမှာသူပြန်ရောက်ပါတယ်ဆိုတာလည်းရှိတယ်နော်ဆိုတော့သူနဲ့တွေ့မယ်ဆိုလို့ရှိရင်ညားနိုင်တယ်မိသားစုတကူမှာအဲဒီကအယောက်နှစ်ယောက်ငါးယောက်ဆက်ပြီးဖြစ်ရှိနေတာဟုတ်ဆိုတော့အဲ့ဒါတွေလည်းကျွန်တော်တို့နားလည်နိုင်ဘူးကျွန်တော်တို့ကြိုးစားနေတယ
်အလားတူအိုကလာဟိုမားပြည်နယ်မှာနေထိုင်နေတဲ့ဇိုမီတိုင်းရင်သားစမန်းကလည်းကလေးမျိုးနာကရွာမှာရှိတဲ့သူ့မိဘတွေကိုအမေရိကန်မှာလာရောက်နေထိုင်ဖို့ခေါ်ယူရေးကိစ္စနဲ့အခြားသူတို့အတိုင်းဝိုင်းကသူတွေလည်းမိသားစုတွေခေါ်ယူရေးမှာထိခိုက်မှုရှိနေတယ်လို့ VOA ကပြောပါတယ
်။ it affects us because
သမရရဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်ကကျွန်တော်တို့အတိုင်းဝိုင်းတစ်ခုလုံးကိုအတော်လေးထိခိုက်ပါတယ်။ဒီကိုကျွန်တော်မိဘတွေခေါ်ဖို့ကိစ္စမှာဒီကန့်သတ်ချက်ကြောင့်ဗီဇာရဖို့မလွယ်ဘူးဖြစ်သွားပါတယ်။
လက်ရှိမှာတော့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာတိုင်းရင်းသားတွေအနေနဲ့မြန်မာအပေါ်ဗီဇာကန့်သတ်ချက်ကိုဖြေလျှော့ကင်းလွတ်ခွင့်ရရေးစူပေါင်းလက်မှတ်ထိုးတောင်းဆိုဖို့အစီအစဉ်ကိုဆောင်ရွက်နေကြောင်း Slide Elizer Vanik ပြောပါတယ
်သူတို့ exception ပေးထားတာတော့ရှိတယ်ဒီ exception မှာဒီ American စူရကိုကူညီတဲ့ယူတွေဆိုလို့ရှိရင်သူတို့ exception ရပြီးသားဖြစ်တယ်ဒီဟာကိုသူတို့ case by case နဲ့ interview လုပ်တဲ့ချိန်မှာဆုတ်ချက်သွားမယ်လို့သူကတော့ပြောတယ်ဒီအလိုအတွက် exception သို့မဟုတ် waiver ရနိုင်ဖို့ရကျွန်တော်တို့လုပ်ဖို့ဆိုတယ်ဒီပြည်နယ်ရောက်မိသားစုဘလောက် community မှာဖြစ်တယ်ဆိုတာကျွန်တော်ပြမစနာလေဖို့တူတယ်အဲ့ဒီစာရင်းကျွန်တော်တို့ကလုပ်နေရတာဖြစ်တယ် online မှာလည်းကျွန်တော်တို့တင်တယ် meeting တွေလည်းကျွန်တော်တို့ခေါ်တယ်အဲ့ဒါဒီ Indiana မှာရေးပြီးတနိုင်ငံလို့ပေါ့ကျွန်တော်မြန်မာနေပါဝင်ဖို့လည်းကျွန်တော်သိတယ်ဒီကျွန်တော်တို့အဲ့တဲ့ကိုရပြီးတဲ့နောက်ပိုင်းမှာအဲ့အပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကဒီလောက်ခံနေတယ်ဆိုတာအထက်ဖြစ်နေတယ်ဆိုတာကိုကျွန်တော်တင်ပြဖို့ဖြစ်တယ်။အဲ့လိုတင်ပြတဲ့အချိန်မှာကျွန်တော် US Congress ကျွန်တော်တို့ရဲ့မိတ်ဆွေတွေနဲ့လို့ပေါ်ကိုင်ပတ်တယ်လို့ပြောရတယ်။ပြီးရင် State Department wants to pursue ကျွန်တော်တို့ process လုပ်နေတယ်။ပြီးတော့ American ဒီစီရန်ကုန်နယ်ကကျွန်တော်တို့ဆက်သွယ်ရှိတယ်ဆိုတော့အများဆုံးလည်းကျွန်တော်တို့ကိုဆက်စပ်နေကျွန်တော်တို့ဒီဟာ temporary လို့ပဲဆိုလိုက်ချင်ပါလား
ရန်ကုန်အမေရိကန်တိုင်ရုံးရဲ့ထုတ်ပြန်ချက်မှာတော့ February 22ရက်နေ့ကစပြီးမြန်မာနိုင်ငံသားတွေအတွက်ရွှေ့ပြောင်းအခြေစိုက်ဗီဇာနဲ့ ဒီဗီဗီဇာတွေထုတ်ပေးတော့မှာမဟုတ်ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့တဦးတယောက်ချင်းစီရဲ့အကြောင်းကိစ္စပေါ်မူတည်ပြီးဖြေလျှော့ပေးမှုနဲ့ကင်းလွတ်ခွင့်အကန့်အသတ်နဲ့ပေးကောင်းပေးနိုင်တယ်လို့យေတာထားပါတယ်။ဒီလိုကန့်သက်ချက်တွေရှိပေမဲ့လည်း immigrant visa ကိုလျှောက်လို့သူတွေကတော့လွတ်လွတ်လပ်လပ်လျှောက်ထားနိုင်ကြောင်းတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။